အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေဆက်ရအောင်ပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အကြမ်းဖက်မှုတွေဖြစ်ပွားရမှာမြန်မာစစ်တပ်ကနေမီရှင်းလင်းရေးလုပ်ခဲ့တယ်လို့အာစာခေါ်ရိုဟင်ဂျာအကြမ်းဖက်ဖွဲ့ကလည်းဟိန္ဒူဘာသာဝင်ဒါဇင်ပေါင်းများစွာကိုရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့Amnesty International အဖွဲ့ကြီးကအင်္ဂါနေ့မှာစီရင်ခံစားဆောင်ထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်။အခုလိုနှစ်ဖက်စလုံးကကျူးလွန်ခဲ့ကြတဲ့အကြမ်းဖက်မှုတွေကိုအရေးယူနိုင်မှုအတွက်ရခိုင်ပြည်နယ်ကိုသတင်းမီဒီယာတွေနဲ့စုံစမ်းစစ်ဆေးအဖွဲ့တွေလွတ်လွတ်လပ်လပ်တွားရောက်ခွင့်ပြုဖို့လည်းအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူဝင်ကြိုင်လက်နက်ကိုင်အုပ်စုကလူပေါင်းများစွာကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ဆိုတဲ့တက်တဲ့အထောက်ထားသည့်တွေတွေ့ရှိရတယ်ဆိုတဲ့ခေါင်းကြီးနဲ့ Amnesty International အဖွဲ့ကြီးကအင်္ဂါနေ့ကအစည်းအဝေးစာထုတ်ပြန်ခဲ့တာဖြစ်ပါတယ်2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသအနောက်ပိုင်းရှိခမောင်းစိတ်ကြီးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ဦးကလေး23ဦးနဲ့အသက်10နှစ်အောက်အရွယ်ကလေး14ဦးတို့ကို American Rohingya Salvation Army ကအာစာအကြမ်းဖက်အဖွဲ့ကဒီရဲ့ဆက်ဆက်တပ်ဖြတ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ Amnesty International နဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးမှာတွားရောက်တွေ့ဆုံမိ мян ခွင့်တွေရခဲ့တယ်လို့ Amnesty International ရဲ့အစီရင်ခံစာပြုစုသူထဲမှာပါဝင်တဲ့ Matthew Wells က VOA ကိုပြောပါတယ
်။ So we conducted interviews on both sides of the border. We interviewed some of the Hindu women who survived the massacre way back in September.
ကျွန်တော်တို့ကနေဆက်နှစ်ဖက်စလုံးမှာတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။အာစာအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုတွေကိုလေ့လာခွင့်ရခဲ့ပါတယ်။အာစာအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုဘေးကနေပြီးတော့လွတ်မြောက်လာခဲ့တဲ့ဟိန္ဒူအမျိုးသမီးတချို့ကိုပြီးခဲ့တဲ့စက်တင်ဘာလကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာတွေ့ဆုံခွင့်ရခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းတုန်းကတော့ရခိုင်ပြည်နယ်စစ်တွေမှာအကြမ်းဖက်မှုတွေဘေးကနေလွတ်မြောက်လာကြတဲ့ဟိန္ဒူဘာသာဝင်တွေမျိုးခမီးစတာတွေကိုမေးမြန်းခွင့်ရခဲ့ပါတယ်။ပြောပြချက်တွေကခိုင်လုံနေတာကိုတွေ့ရပါတယ်။သူတို့ကိုတိုက်ခိုက်တဲ့ရွာနာကရိုညာတွေကိုသူတို့မှတ်မိနေကြတာကိုတွေ့ရပါတယ်။ဟိန္ဒူမျိုးသမီးတွေပြောပြတာကရခိုင်ပြည်နယ်မှာရှိတဲ့တချို့ကျွာတွေမှာအာစာအဖွဲ့ကတိုက်ခိုက်ခံကြရသူတွေပြောတာတွေနဲ့ကိုက်ညီနေတာကိုတွေ့ရပါတယ်။ဒီချက်လက်တွေကိုစုပေါင်းပြီးတော့အလောင်းတွေကိုပြည်မှုဆိုင်ရာစေပညာပိုင်းအရစစ်ဆေးတွေ့ရှိလာတဲ့အထောက်အထားတွေနဲ့ပေါင်းပြီးတော့ခိုင်လုံတာကိုတွေ့ရပါတယ်
။ခုလို MNC ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းဖော်ပြခြင်းနှေးပါနေတဲ့အာစာအကြမ်းဖက်ဖွဲ့ရဲ့ရက်စက်မှုတွေအကြောင်းမိမောင်းထုတ်ပြရာရောက်တယ်လို့လည်း MNC ကပြောပါတယ်။ဒါပေမဲ့ MNC နေနဲ့ဒီအစီရင်ခံစာပြုစုရမှာမြန်မာအာဏာပိုင်တွေဘက်ကအခင်းဖြစ်ပွားရာအနောက်ခမောင်းစီကြီးပါကိုတောရခွင့်မပြုခဲ့ပဲစစ်ထွေမှသာဟိန္ဒူတွေနဲ့တွေ့ဆုံခွင့်ပေးခဲ့တယ်လို့ MNC ကထောက်ပြခဲ့ပါတယ်။ Matthew Wells က
So Amnesty, you know, we have repeatedly asked for authorization to go to Northern Rakhine State. Mm-hmm. And unfortunately, so far, the Myanmar authorities have
Amnesty International နဲ့မြောက်ပိုင်းရခိုင်ပြည်နယ်ကိုရောက်ခွင့်အကြိမ်ကြိမ်တောင်းခဲ့ပေမဲ့လည်းမြန်မာအာဏာပိုင်တွေကခွင့်မပြုခဲ့ပါဘူး။စုံစမ်းစစ်ဆေးမှုတွေကိုရောအထောက်အထားတွေကိုပါလုပ်ခွင့်မပြုခဲ့ပါဘူး။ကျွန်တော်တို့ကစစ်တွေကိုတွားခဲ့ပါတယ်။အဲ့ဒီကိုရခိုင်မြောက်ပိုင်းကဟိန္ဒူ50လောက်ကိုခေါ်ပြီးသူတို့တူချင်းစီရဲ့အဖြစ်အပျက်တွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းကိုတော့တွားရောက်ခွင့်မပြုခဲ့ပါဘူး။ဒီစီရင်ခံစာကိုကြည့်ချင်းအဖြစ်စုံစမ်းစစ်ဆေးခွင့်ပေးဖို့အရေးကြီးတာကိုပြသရရောက်နေပါတယ်။ကျွန်တော်တို့ဒီသတင်းကိုလိုက်နေတာလနဲ့ချီပြီးတော့ကြားပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့လကမှတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်။တကယ်ဖြစ်ပွားတဲ့နေရာကိုရောက်သွားမယ်ဆိုရင်တော့အမှန်ကိုပို့ပြီးတော့ဖော်ထုတ်နိုင်မှာပါ
။ဘုလိုအာစာရိုဟင်ဂျာအကြမ်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုတွေပေါ်ကြည့်ရရောက်ရောက်ယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေပြုနိုင်ဖို့အရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ကိုတိမ့်နဲ့ချီထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးလုပ်ရတွေနဲ့ပတ်သက်လို့လေတိတိကျကျရေးယူနိုင်ဖို့အရေးကြီးတဲ့အတွက်ကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုတွားရောက်ခွင့်ပြုတင်တယ်လို့ MNSD ကတိုက်တွန်းပါတယ်
So the Myanmar authorities are serious about the full extent of ARSA's crimes being documented. They need to allow unfettered access so that all abuses, all human rights violations...
Myanmar authorities are serious about the full extent of ARSA's crimes being documented. They need to allow unfettered access so that all abuses, all human rights violations... Myanmar authorities are serious about the full extent of ARSA's crimes being documented. They need to allow unfettered access so that all abuses, all human rights violations... Myanmar authorities are serious about the full extent of ARSA's crimes being documented. They need to allow unfettered access so that all abuses, တုံ့ပြန်ရမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေဟာနိုင်ငံတကာအစိုးရရိုညာတွေကိုလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရရောက်တဲ့အတွက်လဲဒီနှစ်ဖက်စလုံးကကျူးလွန်သူတွေကိုအရေးယူနိုင်မှုအပြည့်အဝစုံစမ်းစစ်ဆေးနိုင်မှုသတင်းတောက်တွေ Amnesty လိုနိုင်ငံကအဖွဲ့အစည်းတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အစည်းတွေကိုအဲ့နေရာတွေကိုတွားရောက်ခွင့်ပြုတင်ပါတယ
်။မကြာသေးမီကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမကြာသေးမီကကျင်းပခဲ့တဲ့စီပွေးပွဲတွင်မှလေကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူစွန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အာဆာအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကိုလည်းနိုင်ငံတကာကစုံစမ်းစစ်ဆေးတင်တယ်လို့လည်းတိုက်တွန်းခဲ့ပါတယ်ရှင်။